မေရိကန်နိုင်ငံမှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အင်ယူရိုမှာတာဝန်ထမ်းဆောင်ဖို့အတွက်သတင်းပတ်အနှဲငယ်ပဲလိုတော့တဲ့အချိန်မှာ IAEA ရဲ့ပြည်ပြည်ဆိုင်ရာအမှုဆွင့်အေဂျင်စီအကြီးအကဲရာဖဲလ်ဂရော့စီဟာတဟီရမ်မှာအီရန်နိုင်ငံချိုင်းဝင်ကြီးအဗတ်အာရော့ချီနဲ့အီရန်နျူကလ িয়ার အရေးရှိနေဖို့အတွက်ကြေပြေးနေမှာတွေ့ဆုံခဲ့ပါတယ်။2019-2021သမ္မတတက်တန်းတုန်းကထရန့်ဟာ2015အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးအီရန်ပေါ်မှာအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့တာဖြစ်ပါတယ်။တဟီရန်ကိုဗိုလ်တပူးနယ်မှာရောက်သွားတဲ့ IAEA အကြီးအကဲဂရော့စီဟာအီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံရေးရာထိတ်တန့်အကြီးအရာရှိကြီးတွေနဲ့ညှိနှိုင်းမှုတွေလှုပ်ဆောင်မှုရှိတယ်လို့အီရန်ဆိုရ IRN သတင်းမှာဖော်ပြပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးအာရော့ချီဟာ2015အီရန်နျူကလ িয়ার စားချုပ်မှာအီရန်ဘက်ကနေပြီးတော့ဥဆောင်ညှိနှိုင်းခဲ့တဲ့အတွက်သူနဲ့ဆွေးနွေးဖို့အဓိကလိုအပ်နေတယ်လို့ Grossi ကလူမှုမီဒီယာ X မှာရေးပါတယ်။ Arachi ကလည်းအခုတစ်ဆုံဆွေးနွေးမှုဟာတိတ်ကိုအရေးကြီးတယ်လို့ဖြောင့်မြတ်မှုလည်းရှိကြောင်းနဲ့အီရန်ဘက်ကဒီ Nuclear NPT သဘောတူညီချက်အတိုင်းလိုက်နာမယ်လို့ပြောပါတယ်။ဒါပြန်အီရန်ဟာတိရဲ့ငြင်းချမ်းစွာအသုံးပြုမဲ့ Nuclear အစီအစဉ်နဲ့ပတ်သက်ပြီးနှိမ့်နိုင်ရေးသဘောဝင်ကလည်းဘယ်တော့မှထပ်သွားတာမရှိကြောင်းနဲ့အခုတစ်ဆုံမှုကလည်းအီရန်ကချစ်ကြည်စွာနဲ့ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့နှစ်ဖက်သဘောတူခဲ့တယ်လို့လူမှုမီဒီယာမှာကြေပါတယ်။